မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍမှာရေးပါတဲ့သူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကဖမ်းဆီးနေတာအတွက်ရှုံချကြောင်းနဲ့သူတို့ကိုချင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့လူခွင့်ရေးဆိုင်ရာတမားတော်များအဖွဲ့ PHR ကတောင်းဆိုလိုက်ပါတယ်။အခုနောက်ဆုံးအဖမ်းခံတဲ့တမားတော်ကစစ်တပ်အာဏာသိမ်းတာကိုအနုနည်းနဲ့အာဏာဖီဆန်းတဲ့ CDM လှုပ်ရှားမှုမှာပါဝင်သူဒေါက်တာထထလင်းဖြစ်ပြီးသူနဲ့အတူသူ့ခင်မုန်းနဲ့အသက်9နှစ်အရွယ်တားငယ်ကိုပါဖမ်းထားတာပါ။မြန်မာနိုင်ငံအတွက် COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဦးဆောင်တဲ့ EPA အဖွဲ့ညွှန်ကြားမှုဟောင်းဒေါက်တာထထလင်းဟာဂျုံလ10ရက်နေ့ကရန်ကုန်မှာအဖမ်းခံခဲ့ရတာပါစစ်ကောင်စီကဖမ်းထားတဲ့အထက်မှာသူဟာဆေးပဆိုင်ရာမှာဒုတိယယာရုအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးယာရုအကြီးဆုံးအဖမ်းခံရသူကတော့ဧပြီလ12ရက်နေ့ကအဖမ်းခံခဲ့ရတဲ့အရေးပေါ်ကုသမှုဆေးပညာဌာနအကြီးအကဲဒေါက်တာမော်မော်ဦးဖြစ်ပါတယ်ကျန်းမာရေးလုံသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအဆုံးသတ်ဖို့တောင်းဆိုနေတဲ့မြန်မာနိုင်ငံကဆေးပညာရှင်တွေနဲ့အတူ PHR ကပါဝင်တောင်းဆိုကြောင်းနဲ့အဖမ်းခံတဲ့ဆေးဝန်ထမ်းအလုံးအမြန်ပြန်လွှတ်ပေးဖို့တောင်းဆိုတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်3လအတွင်းကျန်းမာရေးလုပ်သားတွေနဲ့ဆေးဝန်ဆေးခန်းတွေအတိုက်ခိုက်ခံရတာအချိန်ပေါင်း188ကျင်ရှိခဲ့တယ်လို့ PHR အဖွဲ့ကမေလ25ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်